ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာရုရှားရဲ့ထိုးစစ်ကိုယူကရိန်းတပ်ဖွဲ့တွေဒီကနေ့ကြမ်းကြမ်းခံတွန်းလှန်ပြီးထိန်းထားနေနိုင်တယ်လို့ယူကရိန်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ယူကရိန်းစစ်မှုလုပ်ငန်းအဓိကနေရာတစ်ခုဖြစ်တဲ့ Donbas ဒေသကိုသိမ်းနိုင်ဖို့ရုရှားအစိုးရကစ조사နေတာဖြစ်ပြီးရုရှားထိုးစစ်ဟာစီစဉ်ထားတာထက်ပိုပြီးနှေးကွေးနေတယ်လို့အနောက်နိုင်ငံတွေကစီရေးလေးလာသုံးသပ်သူတွေကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းတောင်ပိုင်းကစစ်တမ်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးနေတဲ့မာရီယိုပိုးစိတ်ကမ်းမျိုးကနေအကြက်သားတွေကိုကယ်ထုတ်နိုင်ရေးကုလသမဂ္ဂကဆက်ပြီးတော့ကြားဝင်စစ်ဆင်နေပါတယ်။လွန်ခဲ့တဲ့သတင်းကိုဗတ်မှာယူကရိန်းကိုစပြီးကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကမာရီယိုပိုးမျိုးကိုသိမ်းနိုင်ဖို့ရုရှားတို့စူးစမ်းနေတာပါ။မာရီယိုပိုးမျိုးရဲ့နောက်ဆုံးခံစစ်ခြေကုပ်စခန်းဖြစ်တဲ့တန်မနီဆက်ယုံကြီးတွေကနေသူတို့ကိုကယ်ထုတ်ပေးဖို့အကြက်သားတွေတောင်းပန်နေကြတယ်လို့မြို့တော်ဝန်ဗာဒင်ဘွိုင်ချန်ကိုကပေါ့ကြာနေမှာပြောပါတယ်။အဲ့ဒီတမ်မနီဆက်ယုံကြီးထဲမှာယူကရိန်းတပ်ဖွဲ့ဝင်ခန့်မှန်းကြီး 2,000 လောက်ခံတိုက်နေပြီးအရက်သားက 1,000 လောက်ရှိနေပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းတစ်ယောက်ကြာဆုံးသွားတယ်လို့သူ့မိသားစုကပြောတာကြောင့်ဒါဟာဖြင့်ယူကရိန်းစစ်ပွဲမှာအမေရိကန်နိုင်ငံသားတဦးတိုက်ပွဲဝင်ခြင်းပထမဆုံးကြာဆုံးတာဖြစ်ပါတယ်။ဒီသတင်းကိုအမေရိကန်အစိုးရကတော့အတည်ပြုထုတ်ပြန်တာမရှိသေးပါဘူး။